ဝါရမကိုရိုနာဗိုင်းရပること့စ်ကူးစက်မှုတွေဟာအလင်းမြန်ဆက်လက်ဖြစ်ပေါ်နေပြီးတော့အခုဆိုရင်ကူးစက်သူအရေအတွက်ဟာ 30.8 သန်းကျော်သွားပြီဖြစ်တယ်လို့ဂျွန်ဆော့ကင်တက်ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်နိုင်ငံကတော့ကူးစက်မှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့ကူးစက်သူ 6.8 သန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံအနောက်တောင်ပိုင်းနဲ့အလယ်ပိုင်းကပြည်နယ်တွေမှာမကြသေးခင်ကကူးစက်မှုတွေတိုးလာတာဟာကျောင်းတွေနဲ့တက္ကသိုလ်တွေပြန်ဖွင့်လိုက်တာကြောင့်လည်းဖြစ်ပါတယ်။ဒါပြမော်တော်ဆိုင်ငယ်တွေနဲ့လေးရကြစီတန်းလှည့်လေတာကမစ္စရီဖီနယ်နဲ့တခြားဖီနယ်တွေမှာကူးစက်မှုတွေကိုတိုးလာစေတာဖြစ်ပါတယ်။အမေရိကန်နိုင်ငံပြီးရင်တော့အိန္ဒိယနိုင်ငံကကူးစက်သူ 9.4 သန်းကျော်နဲ့ဒုတိယဘရာဇီးလ်နိုင်ငံက 4.5 သန်းနဲ့တတိယအများဆုံးဖြစ်နေပါတယ်။ဒါပြအမေရိကန်နိုင်ငံမှာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာ 39,000 ကျော်သွားပြီဖြစ်ပြီးတော့တစ်ကမ္ဘာလုံးမှာတော့သေဆုံးသူ 95,000 ကျော်သွားပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေဘက်မှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပြီးတော့စပိန်နိုင်ငံမှာဆိုရင်လည်းမက်ဒရစ်မြို့ကဆင်းရဲတဲ့နေရာတချို့မှာမနှက်ဖြန်တနင်္လာနေ့ကစပြီးတော့လူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။အသွားအလာတွေကန့်သတ်လိုက်ပြီးမဲ့လည်းလူတွေအနေနဲ့တော့လုပ်တွေကိုသွားနိုင်တယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကူးစက်သူအရေအတွက်ဟာနှစ်ဆတိုးပြီးနေ့စဉ်6,000လောက်ရှိတာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့အပြင်မထွက်ဖို့အမိန့်ပြန်ထုတ်ဖို့ကိုစဉ်းစားနေတယ်လို့ပြောပါတယ်။ဒါပြင်လာမယ့် September 28ရက်နေ့ကစပြီးတော့ virus ကူးစက်ခံထားပြီးတော့ကုဘာသာကိုအိမ်ထဲမှာတည်ဆံခွဲနေဖို့ပြက်ကွက်တဲ့သူတွေကို Starlink ပေါင်း 1,000 ဒံငွေရိုက်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။